Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ31ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်ကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဥဆောင်သွားမဲ့အာရှခီးစဉ်ကိုဥက္ကဋ္ဌနန်စီပယ်လိုစီကတင်းငွေငွေတွေနေကအတည်ပြုပြောကြားလိုက်ပါတယ်။ရုရှားလိုသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာရေတပ်မတော်တွေကျင်းပမှုပြင်းစင်နေချိန်မှာပဲယူကရိန်းတို့ကဒုံးပြင်နဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်အခမ်းအနားကိုဖျက်သိမ်းလိုက်ရပါတယ်။အဲ့လိုပဲကမ္ဘာမြေပုံကနေယူကရိန်းကိုဖျက်ဆီးဖို့ရုရှားကရည်ရွယ်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောလိုက်ပါတယ်။အဲ့ဒီလိုသတင်းတွေပေါ်ဝင်နောက်ဆုံးရသတင်းတွေကိုကိုစောဝင်လိုက်တဲ့ကျွန်တော်တမောင်သားတို့ကတင်ပြကြပါပ
ါဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတောက်ကြညရဲ့ထုတ်လွှင့်ချက်တွေထဲမှာတော့မြန်မာပြည်ကအဝေးရောက်တွေအတွက်မြန်မာအစားအစာအလွမ်းပြေစားနိုင်မှုဖွင့်လှစ်ထားတဲ့ထိုင်းနိုင်ငံဘန်ကောက်မြို့လယ်မှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ပုံသူပကြီကားကြီးကိုမြန်မာစားတောက်ဆိုင်လေးတစ်ဆိုင်မှာချိတ်ဆွဲထားပါတယ်
မြန်မာရေလို့ဆိုရင်တည်ရအောင်တခြား icon တွေကမြန်မာလန်ဆိုလည်းတည်ချင်မှတည်မယ်တခြားပုံကိုယ်တွေဆိုလည်းတည်ချင်မှတည်မယ်ကျွန်တော်တို့အမေတော်ဆုစုကြည်ကြတော့တကဘာလုံးရတယ်တည်ရကျွန်တော်မြန်မာကိုမတည်ခဲ့ရင်တော့မှအမေစုကိုတည်ရတာကျွန်တော်ရဲ့ signature
ဘန်ကောက်မြို့ပေါ်ကမြန်မာစားတောက်ဆိုင်လေးအကြောင်းရိုက်ကူးတင်ပြထားတာကိုမကြခင်မှာအပြည့်အစုံရှုစားနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့ယူကရိန်းနဲ့ပိုလန်နိုင်ငံကနာမည်ကြီးတင်နစ်အကစားသမားတွေပေါင်းပြီးတော့ယူကရိန်းစစ်ပွဲအတွက်အသိပညာပေးရန်မုံငွေကောက်နေကြတဲ့အကြောင်းသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်အောက်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သွားမဲ့အာရှခီးစဉ်ကိုဥက္ကဋ္ဌနန်စီပယ်လိုစီကတနင်္ဂနွေနေ့ကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ကိုအာခံပြီးထိုင်ဝမ်ဝင်မဝင်ကိုတော့ဖော်ပြမထားပါဘူး။ဒေသတွင်းကမဟာမိတ်တွေနဲ့မိတ်ဆွေတွေအပေါ်မှာအမေရိကန်ကထားရှိတဲ့ဂရိကဝတ်တွေကခိုင်မာမယိမ့်ရန်အကြောင်းပြသဖို့အာရှကိုတွားရောက်မဲ့ခီးမှာဒီမိုကရက်ပါတီအမတ်9ယောက်အဖွဲ့ကိုသူဦးဆောင်သွားမှာဖြစ်တယ်လို့ပယ်လိုစီကကြေညာချက်မှာပြောထားတာပါ။ဒီခီးစဉ်မှာစင်ကာပူမလေးရှားတောင်ကိုရီးယားဂျပန်တို့ကိုဝင်ရောက်မယ်လို့ကြေညာချက်ကဆိုပါတယ်။အဖွဲ့ဟာဟိုင်ဝါယီကိုရောက်ခဲ့ပြီးအမေရိကန်စစ်တပ်အင်ဒိုပစိဖိတ်ဒေသစစ်ဌာနချုပ်ကအခြေအနေကိုအကျဉ်းတင်ပြခဲ့တယ်လို့ကြေညာချက်ကပြောပါတယ်။ထိုင်ဝမ်ကိုဝင်ရောက်ဖို့နန်စီပလိုစီကမဝင်မရဲစမ်းကြည့်နေတယ်လို့အမေရိကန်မီဒီယာတွေကတောက်ကြနေတုန်းကတော့ပြောကြပါတယ်။ပလိုစီကိုယ်တိုင်ကဝင်ရောက်ဖို့ဖြစ်နိုင်ခြေကိုတွယ်ဝိုက်ပြောဆိုပေမဲ့သူယုံကတော့အတိမပြုပါဘူး။လုံခြုံရေးအရလိုက်နိုင်ရမယ့်လုံထုံးလုံနည်းတွေရှိပါတယ်လို့ပြောပါတယ်။ထိုင်မောင်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကတွားရောက်ခဲ့တဲ့1998ခုနှစ်နောက်ပိုင်းမှာဒါဟာအမေရိကန်နိုင်ငံရဲ့အစစ်မြင့်ဆုံးတာဝန်ရှိသူတူကထိုင်ဝမ်ကိုပထမဆုံးတွားရောက်တာလည်းဖြစ်ပါတယ်။တရုတ်ကတော့ဒီခီးစဉ်ကတရုတ်ရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်ထပ်ခါတရိပ်ပေးထားပါတယ
်။ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာ Navy Day ရင်တက်မတော်နေ့ကျင်းပဖို့ပြင်ဆင်နေကြမှာပဲယူကရိန်းတို့က drone ယာဉ်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူ9ဦးထိခိုက်ဒဏ်ရာရပြီးအခမ်းအနားကိုဖျက်သိမ်းလိုက်ရတယ်လို့အဲ့ဒီဒေတာရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။သမ္မတဗလာဒီမီပူတင်ကအဲ့ဒီဒေတာမှာရေတပ်ရဲ့မူဝါဒတွေကိုကျင့်သုံးမဲ့အကြောင်းသူ့ဇာတိမျိုးစိန့်ပီတာစဘတ်မှာဒီနှစ်ကြေညာဖို့ရှိနေတဲ့အချိန်မှာပဲအခုလိုယူကရိန်းကတက်ခတ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲပြောဆိုမှုထွက်လာတာပါ။ရေတပ်ရဲ့ပင်လယ်နဲ့ဆိုင်ရာတပ်မဟာဌာနကွဲချုပ်ရှိရာစီဗတ်စတိုပိုမျိုးကိုအမျိုးမြင်မသိရင်တစ်ခုပြန်တန်းလာပြီးရစ်တပ်ယုံကွင်းပြင်ကိုတိုက်ခတ်ခဲ့တယ်လို့ Sevastopol မြို့ဒေသအုပ်ချုပ်ရေးမှူး Mikhail Zarovsky ကပြောပါတယ်။အစောပိုင်းရရှိတဲ့သတင်းတွေအရအဲ့ဒီလိုလာရောက်တိုက်ခိုက်တဲ့ယာဉ်က drone ယာဉ်ဖြစ်တယ်လို့သိရှိရပြီး Ukraine တို့ကရုရှားရစ်တပ်မတော်နေ့ကိုဖျက်ဆီးလိုတဲ့ဆန္ဒနဲ့လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာမှာတော့ Ukraine ကာကွယ်ရေးဌာနကချက်ချင်းအကြောင်းပြန်ကြားခြင်းမရှိပါဘူးခင်ဗျ။
ကမ္ဘာမြေပုံပေါ်ကနေယူကရိန်းကိုဖျက်ပစ်ဖို့ရုရှားကရည်ရွယ်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောကြားလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းကဒိုနက်စ်နဲ့လူဟန်စ်ဒေသနဲ့တောင်ပိုင်းကခါဆန်နဲ့ဇာဘရိုရီဇီယာဒေသတွေမှာရုရှားနဲ့ပေါင်းလို့ကြောင်းပြောပြတဲ့လူလူဆာနာခံယူပွဲအထုတွေလုပ်ပြီးရုရှားနယ်နိမိတ်ထဲကိုသွတ်သွင်းမှုလှုပ်ဆောင်နေတာဖြစ်တယ်လို့လည်းမစ်လင်ဒါသောမတ်စ်ဂရင်းဖီးကလုံခြုံရေးကောင်စီကိုတောက်ချာနေကပြောကြားလိုက်တာပါ။အဲ့ဒီတော့လုံဆောင်နိုင်ဖို့ရုရှားသိမ့်ပိုက်ထားတဲ့နယ်မြေတွေမှာသ ူးစိတ်တိုင်းကြအစိုးရတွေကိုတင်နိုင်အောင်လှုပ်ဆောင်နေတယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကဆိုပါတယ်ကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံအမတ်ကြီးဒီမီထရီပေါ်ဂျန်စကီကတော့ယူကရိန်းမှာနာဇီကင်းရေးစစ်အာကင်းရေးအတွက်အပြည့်အဝဆောင်ရွက်မယ်လို့လုံခြုံရေးကောင်စီကိုအဲ့ဒီတောက်ချာနေပါပဲပြောကြပါတယ်အနောက်နိုင်ငံတွေကတာဝေးပြစ်လက်နက်ကြီးတွေနဲ့မြေပြင်ကနေမြေပြင်ပြစ် MLRS ဒုံးကျည်တွေကိုထောက်ပံ့နေတဲ့အနောက်နိုင်ငံတွေဟာယာယီလုံခြုံရေးမြင်းကိုအနောက်ဘက်ကိုရွေ့သွားအောင်လုပ်နေတာဖြစ်ပြီးကျွန်တော်တို့ရဲ့အထူးစစ်စင်ရေးရွက်ချက်နဲ့ရီမန်းချက်တွေကိုအကျိုးပြုနေတာဖြစ်တယ်လို့ Mr. Polanski ကဆိုပါတယ်အစိုးရကိုဖြုတ်ချနိုင်ဖို့ယူကရိန်းပြည်သူတွေကိုကျွန်တော်တို့ကူညီပါမယ်လို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့အာဖရိကထိပ်သီးညီလာခံမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလာဗရော့ကပြောသွားခဲ့ပါတယ်
ယူကရိန်းကနေခွတ်တက်ပြီးတိကျအုပ်ချုပ်နေတဲ့ဒေသမှာထင်းသိမ်းထားတဲ့ဒဇင်နဲ့ချီတဲ့ယူကရိန်းစစ်သုံးပန်းအများအပြားတပ်ဖြတ်ခံရတဲ့ကိစ္စအတွက်ရုရှားနဲ့ယူကရိန်းတို့အပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်။ဒဏ်ရာရထားတဲ့စစ်သုံးပန်းတွေကောင်းမွန်တဲ့စစ်ကူတာမှုရရှိရေးတွားရောက်ကြည့်ရှုဖို့ ICRC နိုင်ငံကကြက်ချင်ဒီအဖွဲ့ကတောင်းဆိုခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ဘူးလို့ပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းယက်စ်ပြည်နယ်အတွင်းမှာရှိတဲ့အဲ့ဒီစစ်သုံးပန်းအကျဉ်းစခန်းပုံကျဲတိုက်ခိုက်ခံရတဲ့ကိစ္စကိုတုံ့ပြန်ဖို့ICRC နဲ့ကုလသမဂ္ဂတို့မှာတာဝန်ရှိကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောကြားလိုက်ပြီးရုရှားကိုအကြမ်းဖက်မှုတွေကျူးလွန်နေတဲ့နိုင်ငံအဖြစ်ကြေညာပေးဖို့ထပ်မံတောင်းဆိုပါတယ်။အခုလိုလူတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံရတဲ့ဖြစ်အတွက်ပြစ်တင်ရှုံချနေုံနဲ့တွေမလုံလောက်ဘူးလို့လည်းယူကရိန်းသမ္မတကပြောပါတယ်။တောက်ချာနေကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်ယူကရိန်းစစ်သုံးပန်း53ဦးသေဆုံးခဲ့ပြီး85ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒွန်းယက်စ်ဒေသအရာရှိတွေကပြောပါတယ်။သေဆုံးသူစစ်သုံးပန်းနေရာအသက်26နှစ်ကနေ62နှစ်ကြာရှိသူတွေဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနကစနေနေ့မှာပြောပါရခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နဲ့လို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းနေကနေညဘက်တရင်တွေကို VOA ကဆက်လက်ကြီးညာနေပါတယ်။ဝယ်လွန်သွားခဲ့ကြတဲ့မြန်မာနိုင်ငံကအာဇာနည်တက်ကြွလှုပ်ရှားသူတွေကိုဂုဏ်ပြုခဲ့တဲ့ Internet Online အခမ်းအနားတစ်ရက်ကိုဗလိရှားနိုင်ငံအကြီးအကဲဝန်ကြီးကတက်ရောက်ခဲ့ပါတယ်။ခုခံတိုက်ပွဲဝင်နေကြသူတွေနဲ့တစိတ်တဝါနဲ့ရှိကြောင်းပြသတဲ့အနေနဲ့ကျင်းပခဲ့တဲ့အဲ့ဒီအခမ်းအနားကိုမင်းညာက Forces of Renewal for Southeast Asia Force ကစူးစီးကျင်းပခဲ့တာပါ။တက်ကြွလှုပ်ရှားသူတွေပညာရှင်တွေကောင်းဆောင်တွေဂီတပညာရှင်တွေနဲ့မြမရေးတက်ကြွလှုပ်ရှားသူတွေကဒီခန္ဓာကိုတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီတိုက်ပွဲပေါ်ထောက်ခကတိကိဝေပြုချက်ကိုဒီခန္ဓာကပြန်လည်စမ်းသစ်စေတယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဆော့ဖူဒင်အဗ်ဒူလာကသူ့ရဲ့ Facebook လူမျိုးစာမျက်နှာမှာတင်ထားပါတယ်။မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်းမီ NLD လွတ်တော်ကိုယ်စားလှယ်ကိုဖြိုးစေရသောကိုလာမျိုးအောင်ကိုအောင်သူရစော်တို့လေးဦးကိုစစ်ကောင်စီကကုပ်ပြက်လိုက်ပြီးတဲ့နောက်မလေးရှားနိုင်ငံသားရေးဝန်ကြီးကိုတိုင်ဒီအွန်လိုင်းကွန်ပျူစူတောင်းပွဲကိုတက်ရောက်ခဲ့တာလည်းဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာဟာဥပဒေအရရှေ့လမှာယာရုကနေဆင်းပေးရမယ်လို့အတိုက်ခံပါတီတွေကပြောကြားလိုက်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ကယာရုကဆင်းပေးမယ့်အရေးလက္ခဏာမပြတာကြောင့်ဒီကိစ္စကိုနိုင်ငံရေးသမားတွေနဲ့ဥပဒေပညာရှင်တွေကြားအကြိတ်နဲ့ဆွေးနွေးဆုံးဖြတ်နိုင်ရေးအတွက်ဖွဲ့စည်းပုံဆိုင်ရာခုံရုံးတင်တွင်သွားမယ်လို့အတိုက်ခံပါတီဝင်တွေကပြောပါတယ်ဖွဲ့စည်းပုံအရဝန်ကြီးချုပ်တဦးအနေနဲ့တကြိမ်နဲ့ဖြစ်ဖြစ်တီးကြခွဲလို့ပဲဖြစ်ဖြစ်ရှစ်နှစ်ထက်ကျော်ပြီးတာဝန်ထမ်းဆောင်ဝင်မရှိစေရလို့ဖော်ပြထားပါတယ်နိုင်ရဆွန်သွားပြီဖြစ်တဲ့ထိုင်းပြည်မင်းမြပူမီဘောအဒူယာတက်ကပရာယုတ်ချန်အိုချာကိုဝန်ကြီးချုပ်အဖြစ်2014ခုနှစ်ဩဂုတ်လမှာအတိအမှတ်ပြုလိုက်တဲ့အချိန်ကစလို့ဝန်ကြီးချုပ်သက်တမ်းစတင်အကျုံးဝင်ခဲ့တာလို့အတိုက်ခံပါတီတွေကထောက်ပြကြပါတယ်ဒါဟာအဲ့ဒီအချိန်ကစစ်တပ်ကြီးကဲဖြစ်နေတဲ့ပရာယုတ်ချန်အိုချာကလူထုရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူပြီး3လအကြာမှာပြည်မင်းမြကဝန်ကြီးချုပ်ဖြစ်အတိအမှတ်ပြုလိုက်တာပါဒါကြောင့်ဝန်ကြီးချုပ်အနေနဲ့ဩဂုတ်လ23ရက်နေ့မှာယာဒုကအနားယူရမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကနေဒါနိုင်ငံတလောဆယ်စုချီပြီးဌာနတိုင်းသားကျောင်းသားလေးတွေပေါ်မတော်မတရားလုပ်ခဲ့တာဟာလူမျိုးသုံးသပ်ဖြတ်မှုမြောက်တယ်လို့ပုပ်ရဟန်းမင်းကြီးကစနေနေ့ကပြောကြားလိုက်ပါတယ်ဌာနတိုင်းသားကလေးတွေကိုသူတို့မိသားစုနဲ့ယဉ်ကျေးမှုကနေကင်းကွာစေပြီးအစိုးရအကြောင်းတွေကိုတိုက်ခိုင်းခဲ့တဲ့အဖြစ်တွေကိုပုပ်ရဟန်းမင်းကြီးကလူမျိုးသုံးသပ်ဖြတ်မှုဖြစ်သုံးလုံးပြောဆိုလိုက်တာပါကနေဒါနိုင်ငံခီးကပြန်ရောက်ပြီးသတင်းတော်တွေနဲ့တွေ့ဆုံရမှာကနေဒါမှာတုန်းကဒီစကလုံးဟာသူ့ကောင်းထဲမှာပေါ်မလာခဲ့တဲ့အကြောင်းဒီဖြစ်စဉ်အတွက်ခွင့်လွှတ်ချဖို့သူမေတ္တာရခံခဲ့ကြောင်းပြောကြားခဲ့ပါတယ်။ကလေးတွေကိုခေါ်သွားတယ်၊ယဉ်ကျေးမှုကိုပြောင်းပစ်တယ်၊စိတ်ဓာတ်ကိုပြောင်းပစ်တယ်၊ရိုးရာတွေကိုပြောင်းပစ်တယ်၊လူမျိုးကိုပြောင်းပစ်တယ်၊ ရင်ကျေးမှုတစ်ခုလုံးပြောင်းပြစ်တယ်ပဲပြောကြပါစို့လို့ပုံရဟမင်းကြီးကပြောခဲ့ပါတယ်။ပုံရဟမင်းကြီးကကနေဒါခီးစဉ်ကိုတောက်ချန်လေးကဆုံးသက်ခဲ့တာပါ။1600ခုနှစ်များနောက်ပိုင်းကနေ1969ခုနှစ်များအထိထိုင်းတိုင်းသားကလေးတငယ်ပေါင်းတသိန်းဘွယ်လောက်ကိုကက်သလစ်ဘုရားကျောင်းတွေရဲ့ကျောင်း139ကျောင်းတွေကိုပို့ခဲ့တာပါ။အစိုးရရဲ့ရည်ကျေးမှုအောင်ဝင်ခွင့်ချဖြစ်ရေးမူဝါဒအရမနှဲလာတဲ့ကက်သလစ်ဘာသာဝင်တွေကကျူးလွန်ခဲ့ကြတာတွေအတွက်ခွင့်လွတ်ဖို့တောင်းခံလိုကြောင်းပြောလိုပါတယ်လို့ပုပ်ယဟမင်းကြီးကပြောပါတယ်
။ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနန်မာကော့စ်ကိုဖြုတ်ချတဲ့နေရာမှာအဓိကအခမ်းအနားကပါဝင်ခဲ့တဲ့ဖိလစ်ပိုင်သမ္မတဟောင်းဖီဒယ်ဗာလ်ဒက်စ်ရာမို့စ်ကွယ်လွန်သွားပါပြီ။အမေရိကန်စစ်တင်နန်းကျောင်းစင်တူဖြစ်တဲ့ဖီဒယ်ရာမို့စ်ဟာကိုရီးယားစစ်ပွဲဗီယက်နမ်စစ်ပွဲတွေကိုကိုယ်တိုင်ကြုံတွေ့ခဲ့သူတူဖြစ်ပြီး1986ခုနှစ်ကဖိလစ်ပိုင်မှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေဖြစ်ပေါ်ပြီးအာနာရှင်မာကော့စ်ကိုဖြုတ်ချတဲ့နေရာမှာဥဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။သူဟာကွယ်လွန်ချိန်မှာအသက်94နှစ်ရှိပြီဖြစ်ပါတယ်။ဘာယောဂါနဲ့ကွယ်လွန်သွားတယ်ဆိုတော့ရုပ်တရက်မသိရသေးပေမဲ့သူ့ရဲ့လက်ထောက်တူဖြစ်ကာလရှိကြတာဝန်ထမ်းဆောင်ခဲ့သူနော်မန်လီဂတ်စပီကတော့သူဟာနှလုံးယောဂါနဲ့အတိတ်မြေယောဂဝေဒနာတွေခံစားနေရတာကြောင့်ဆေးရုံကိုမကြာခဏတက်နေခဲ့ရတယ်လို့ AP သတင်းဌာနကပြောပါတယ်။ကွယ်လွန်ချိန်မှာမိသားစုဆွေမျိုးအတိုင်းအဝိုင်းနဲ့သူတို့ဘေးနားမှာရှိနေခဲ့တယ်လို့လည်းဆိုပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဒီမိုကရေစီခေါင်းဆောင်ကိုရာဇန်အကွီနိုယာဒုကအနားယူသွားပြီးတဲ့နောက်ဖီဒယ်ရာမို့စ်ဟာစနစ်ရောက်မရောက်ဖိလစ်ပိုင်သမ္မတအဖြစ်1992ခုနှစ်ကနေ1998ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ။
ဇူလိုင်လ31ရက်နေ့တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်းရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။မြန်မာအစားအသောက်ကိုလွှမ်းနေကြပြီးတော့အလွမ်းပြေမြန်မာစာစားကြည့်နေကြတဲ့မြန်မာပြည်ရဲ့အဝေးမှာရောက်နေကြတဲ့သူတွေအတွက်ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မြို့လယ်မှာရှိတဲ့မြန်မာစားသောက်ဆိုင်လေးတစ်ဆိုင်ရဲ့အကြောင်းကို VOA မြန်မာပိုင်းရဲ့ဝိုင်းတော်သူမတ်ညိုညိုလင်ကထိုင်းနိုင်ငံဘန်ကောက်မြို့ကနေရိုက်ကူးတင်ပြပေးထားတာကိုရှုစားနားဆင်ကြရအောင်ပါရှင
်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ပက်ချူရီလမ်းမကြီးကနိုင်ငံသားခီးသွားတွေနဲ့အမြင်စီကနေပြီးအထူးသဖြင့်မြန်မာနိုင်ငံကနေဘန်ကောက်မြို့ကိုအကြောင်းအမျိုးမျိုးနဲ့လာရောက်ကြတဲ့အခါမသွားမဖြစ်သွားကြတဲ့ပလက်တီနမ်ဈေးကြီးရှိတဲ့လမ်းမကြီးလေးဖြစ်ပါတယ်။အဲ့ဒီလမ်းမကြီးရဲ့လမ်းလွယ်တစ်ခုဖြစ်တဲ့ပက်ချူရီ15လမ်းနဲ့မှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ပုံတူပကြီကားကြီးနဲ့စားတောက်ဆိုင်တစ်ဆိုင်ကိုတွေ့နိုင်ပါတယ်။အဲ့ဒီဆိုင်ကတော့မန္တလေးလို့အမည်ပေးထားတဲ့မြန်မာစားတောက်ဆိုင်မှာ
မြန်မာရေလို့ဆိုရင်သိရအောင်ကျွန်တော်တို့တခြား icon တွေကမြန်မာအလံဆိုလဲတည်ခြင်းမသိမဲ့တခြားပုံကိုယ်တွေဆိုလဲတည်ခြင်းမသိမဲ့ကျွန်တော်တို့အမေတော်ဆုစုကြည်ကြတော့တကဘာလုံးရတယ်ကြည်ရကျွန်တော်မြန်မာကိုမသိခဲ့ရင်တော့မှအမေစုကိုတည်ရတာကျွန်တော်ရဲ့ signature အဲ့ဒီဖြစ်တဲ့အတွက်ကျွန်တော်အဲ့ဒီပကြီးဆရာကိုမမေရေကခွင့်တောင်းပြီးမှကျွန်တော်မြင့်တာနဲ့ပဲအကူအညီပေးခဲ့တဲ့အတွက်အဲ့လိုလေးကပ်ဖြစ်သွားတာပါဟုတ်
ဆိုင်ဖွင့်နေတာ၄နှစ်ကျော်လောက်ရှိပြီမို့ကိုဗစ်ကပ္ပကာယောဂါကာလကြီးကိုလည်းကြော်ဖြတ်ခဲ့ရပါတယ
်ကိုဗစ်ကာလတော့ကတော့ကျွန်တော်တို့ဒီပါဆယ်စနစ်ကိုပဲအဓိကအားပြုပြီးမှရောင်းချခဲ့ရတာပေါ့နော်ကျွန်တော်တို့ကအွန်လိုင်းရောအော့ဖ်လိုင်းအော့ဖ်လိုင်းတစ်ခုလုံးကိုမျှတပြီးလုပ်ခဲ့တဲ့အတွက်အရင်တော့အခက်ခဲမဖြစ်ခဲ့ပါဘူးအနည်းဆုံးတော့ဝန်ထမ်းတွေရဲ့လေပတ်စရိတ်ဝန်ထမ်းတွေလာစားအဓိကထားပြီးစူးစမ်းရှာဖွေခဲ့ပါတယ်ဟုတ်
ကိုဗစ်ကာလကိုရင်ဆိုင်ကြော်ဖြတ်စီးပွားရှာနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေအပြောင်းလဲတွေကိုလည်းမမျှော်လင့်မဲ့ကြုံတွေ့ကြရပါတ
ယ်။အာဏာသိမ်းပြီတဲ့အိမ်မှာဓမြတိုက်ခိုက်ရသလိုပဲကိုယ့်ရဲ့ခံစားချက်တွေကိုပျောက်ကွယ်သွားတယ်ကိုယ့်နာဂတ်တွေဘာဆက်လို့လုပ်အောင်မသိတော့ဒါပေမဲ့လည်းစာရောက်ဖွင့်ဖို့ပြင်ပြီးပြီအဲ့ဒီတော့ကျွန်တော်မမဲရဲ့ရဖရီဖိုင်တရနေ့ရနေ့9ရက်နေ့ထိကျောင်းရတမရပတ်စံနဲ့အကုန်လုံးကျွန်တော်မှတ်တည်ငွေတစ်ခုလုပ်ပြီးမှပြည်တွင်းထောက်ပံ့မယ်ဆိုပြီးမှ campaign လေးလုပ်ဖြစ်ပါတယ်။အဲမှာမြန်မာပြည်ဟိုဒီမိုကရေစီလှုပ်ရှားမှုဆန္ဒပြတဲ့အချိန်မှာလဲကျွန်တော်တို့ UN ညုံသွားပြီးစာတင်တာဆက်အကုန်လုံးတက်နိုင်တဲ့တက်ဆွမ်းတဲ့ဘက်ကနေကျွန်တော်နိုင်တလားလုပ်ပေးခဲ့ပါတယ်။လက်ရှိလဲ fundraiser တယောက်အနေနဲ့တက်နိုင်တဲ့ဘက်ကနေအကုန်လုပ်ပေးနေပါတယ်ဟုတ်။
မန္တလေးစားတောက်ဆိုင်ကိုလာရောက်စားသုံးသူအများစုကထိုင်းနိုင်ငံမှာနေထိုင်ကြတဲ့မြန်မာရွှေ့ပြောင်းလုပ်ငန်းရှင်တွေအလုပ်သမားတွေပညာလာသင်ကြသူတွေဖြစ်ကြသလိုတခြားနိုင်ငံတွေကိုပြောင်းရွှေ့နေထိုင်ကြပြီးထိုင်းနိုင်ငံကိုလာရောက်လဲပတ်ကြတဲ့မြန်မာတွေလည်းလာစားကြပါတယ်။ကျွန်
တော်တို့ဒီဆိုင်ကိုကျွန်တော်ကတော့မြန်မာနိုင်ငံလာစားတာပါ။ကျွန်တော်ကတော့ဒီ ရပါလမ်းဆိုင်မှာစားရပါဒီလိုရတော့ပြင်းနေများလို့လာစားပါ
မြန်မာစားစားလည်းစုံရတာပေါ့နော်ပြီးရဆိုရင်ရတာလည်းကောင်းတယ်ဒီမှာဆိုတော့အဲဟောလည်းရှိတာပေါ့နော်မြန်မာပြည်ရတာလိုမျိုးရတယ်ခဲ့တာကျွန်တော်ဒီမှာမြန်မာလာစဖြစ်တယ
်ဒီနေရာဆိုရင်တော့မသိတဲ့လူမရှိပါဘူးခင်ဗျဟုတ်ကဲ့ကျွန်တော်တို့ထိုင်းနိုင်ငံမှာမြန်မာပြည်သားတွေလာရောက်စားပါလို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ
်နေဘက်မှာဖွင့်ထားတဲ့ဒီမန္တလေးစားတောက်ဆိုင်နဲ့အတူညနေဘက်ကနေမိုးအလင်းမနက်3နာရီလောက်ထိဖွင့်တဲ့ရန်ကုန်ဘားနဲ့15လမ်းမိုးအလင်းကာရာအိုကေဆိုင်တွေကိုလည်းမန္တလေးဆိုင်နဲ့တွဲရဲတွေ့ရပါတယ်စားသုံးသူအများစုကမြန်မာတွေပဲဖြစ်တာမို့ဒီဆိုင်မှာအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေကလည်းမြန်မာနိုင်ငံသားအလုပ်သမားတွေပဲဖြစ်ကြပြီးစုစုပေါင်းမြန်မာပြည်သားအလုပ်သမား30ကျော်ရှိတာပါမြန်မာပြည်မှာကျန်ခဲ့တဲ့မိသားစုတွေအခက်အခဲတွေရှိနေတဲ့အချိန်သူတို့လှုပ်အားကတချို့တဝက်ကမိသားစုတွေရဲ့စားဝတ်နေရေးကိုတစ်ဖက်တစ်လမ်းကူညီပေးနိုင်ကြပါတယ်
အာအရင်ကကြာသမီးတလာဟိုနှစ်သိန်းပဲပို့တယ်ပေါ့နော်ဒါပေမဲ့အခုမလောက်ဘူးစေးဘူးဟိုတနေ့ကပုံဆက်တယ်ဆိုမဲ့ဟိုအမေစေးခန်းပြရတယ်ဆိုရင်တော့မလောက်ဘူးပေါ့နော်သမီးတစ်ခါပို့ရဆိုသူစေးခန်းနှစ်ခေါက်ပဲသွားလို့ရအဲ့လိုမျိုးလေးပေါ့အမ်ဒီတစ်ခါကျတော့အဲ့လိုမျိုးညများပို့ပေးမှသူတို့အတွက်အဆင်ပြေမယ်လို့လမ်းပြောတယ်ပေါ့နော်အဲ့လိုမျိုးလေးတော့ရှိတယ်
အခုဆိုရင်မြန်မာနိုင်ငံနဲ့အင်ဂလိပ်ချင်းထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့လာရောက်နေထိုင်ကြသူမြန်မာနိုင်ငံသားတွေကတန်းနဲ့ချီပြီးရှိနေပါပြီ။ဒါကြောင့်ကိုယ်တိုင်းပြည်နဲ့ဝေးနေကြသူတွေအတွက်တော့ဒီဆိုင်ကလေးကကိုမွေးဖွားတဲ့တိုင်းပြည်ရဲ့အငွေ့အသက်နဲ့အရသာကိုအလွမ်းဖြေနိုင်တဲ့နေရာလေးတစ်ခုပဲဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မြို့လယ်မှာရှိတဲ့မြန်မာစားတောက်ဆိုင်လေးတစ်ဆိုင်ရဲ့အကြောင်းကိုမညွညူလင်းကဘန်ကောက်မြို့ကနေရိုက်ကူးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ယူကရိန်းကျူးကျော်စစ်အာရုံစိုက်နေတာတွေရော့ကြမသွားအောင်လို့အားကစားသမားတွေကဘလို့စွန့်ဆောက်ပေးနေကြသလဲဆိုတာကိုလည်းကြည့်ရအောင်ပါ။ရုရှားကနေယူကရိန်းကိုကျူးကျော်တိုက်ခိုက်လာတာ9လကျော်လာပြီဖြစ်ပါတယ်။ကမ္ဘာကြီးကဒီစစ်ပွဲအပေါ်အာရုံစိုက်မှုတွေရော့ကြလာနေတယ်ဆိုတဲ့စိုးရိမ်မှုတွေကရှိလာနေပါတယ်။ဒါကိုကူညီနိုင်မှုအတွက်ယူကရိန်းနဲ့ပိုလန်နိုင်ငံကနာမည်ကြီးတန်နစ်အားကစားသမားတွေပေါင်းပြီးတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့အသိပညာပေးတာတွေရမုံငွေကောက်တာတွေလှုပ်ဆောင်နေပါတယ်။ VOA သတင်းတောက်မာရိုဆာလဗာကွန်ကဒက်စ်ကပိုလန်နိုင်ငံခရက်ကတ်မြို့ကနေသတင်းပေးပို့ထားတာကိုကိုရနိုင်ကြောပြပေးပါရှင်။
ပိုလန်နဲ့ယူကရိန်းကနာမည်ကြီးအားကစားသမားတွေဟာယူကရိန်းနိုင်ငံကိုအကူအညီပေးဖို့အတွက်ပိုလန်နိုင်ငံခွက်ကောင်းမြို့ကဒိုရွန်အားကစားကွန်ကြီးမှာရမုံငွေတဲနစ်ပွဲကိုတည်ပြကစားခဲ့ကြပြီးတော့ဒီပွဲကိုပရိသတ်တွေအများအပြားရုပ်သံကရောခွင်းထဲမှာပါလာကြည့်ခဲ့ကြပါတယ်စစ်ပွဲကြောင့်ထိခိုက်ခဲ့ရတဲ့စစ်တပ်ကိုခံခဲ့ရတဲ့ယူကရိန်းလူငယ်တွေအတွက်ရမုံငွေတဲနစ်ပွဲကိုပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ပိုလန်နိုင်ငံကကမ္ဘာအဆင့်တက်မျိုးသမီးတဲနစ်ကစားသမားIgor Swiatek ကစီစဉ်ခဲ့တာဖြစ်ပါတယ်ဒီဘက်မှာယူကရိန်းကနာမည်ကြီးတန်နစ်ကစားသမား Elena Svitolina လည်းပါဝင်ခဲ့ပြီးတော့သူကတော့ကိုယ်ဝန်ဆောင်ထားတာကြောင့်ဒီဘက်ကိုကိုယ်တိုင်ဝင်မကစားပဲဒိုင်လူကြီးဖြစ်ဝင်လုပ်ခဲ့တာ
ပါ I feel like that's very few people and very few countries ယူကရိန်းမှာအခုဖြစ်နေတဲ့
ဆိုရလုနဲ့စစ်ပွဲနဲ့ပတ်သက်ပြီးအမှန်တကယ်သိရှိနားလည်တဲ့သူတွေနဲ့နိုင်ငံတွေကနည်းနည်းပဲရှိတယ်လို့ကျွန်မခံစားရပါတယ်။ကျွန်မတို့အတွက်ကတော့ဒါကအရန်အရေးကြီးပါတယ်။ဒီလိုပွဲမျိုးမှာကျွန်မတို့လူတွေကိုစကားပြောနိုင်တယ်လို့လိုအပ်နေတဲ့သူတွေကိုအကူအညီပေးဖို့အတွက်ကျွန်မတို့အားလုံးအတူတကွပူးပေါင်းနိုင်ပါတယ်။ဒီနေ့တော့ယူကရိန်းနိုင်ငံအနိုင်ရတာကိုအောင်ပွဲခံနိုင်ဖို့မျှော်လင့်ပါတယ
်။ဆာဂေ့စ်တက်ကောစကီကတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်မှာစစ်ထဲဝင်ဖို့အတွက်ကြေးစားတက်နစ်ကစားသမားဘွားကနေဒီနေ့မှာနားယူခဲ့တာဖြစ်ပါတယ်။သူကတော့ကမ္ဘာကြီးကယူကရိန်းစစ်ပွဲပေါ်မှာအယုံစိုက်မှုတွေရော့ကျလာနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်တယ်လို့လည်းပြောပါတယ်။
We're trying to raise awareness. We're trying to build up something that will continue to talk about Ukraine.
Sibwane badabi dure bodi lao. Sibwane badabi set pi lo pyo nai mu jo sa ni ba de. Ba chang le so lo sibwae ya set pi lo pye min tan tan phit ni do ma ba. Chinaru ya nai de mya gu nyi ko chinaru lo wa ba de.
Di bwae ko Ukraine ne AC Milan tight sit mu haw Andrei Shevchenko le tu ya de phit ne ta yak khe ba de. Tu wa Ukraine nai ngan ko pyan le thu taw mi phwe myo to tan aw lou pho.Ukraine ရဲ့ကမ္ဘာလုံးဆိုင်ရာအစီအစဉ်ဖြစ်တဲ့ United 24အဖွဲ့ရဲ့သံတမန်ဖြစ်ပါတယ်
။ My duty I want to help my country.
I think they we just have to
ငါကကျွန်တော်တာဝန်ပါ။ကျွန်တော်နိုင်ငံအတွက်ကျွန်တော်ကူညီခြင်းပါတယ်။ကျွန်တော်တို့အနေနဲ့ဘာတွေဖြစ်နေလဲဆိုတာကိုတိတိကျကျသိအောင်ရုရှားကျူးကျော်တဲ့ဒီစစ်ပွဲနဲ့ပတ်သက်ပြီးအမှန်တိုင်းဒီထက်ပိုပြီးကြဲကြဲလောင်လောင်ပြောဖို့နဲ့ဆက်လုပ်သွားဖို့လိုတယ်လို့ထင်ပါတယ်။
ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ကမ္ဘာကြီးကတုံ့ပြန်ခဲ့ကြပြီမဲ့လည်းနောက်ထပ်အကူအညီတွေကတော့လိုအပ်နေတော့မယ်လို့ရှက်ချန်ကိုကပြောပါတယ်။ Yaroslava Grass ဟာ United 24ဖွဲ့ရဲ့ညီလိုက်ဆောင်ရည်မှုဖြစ်ပါတယ်။
It's not so easy to ask people.
လူတွေကိုထပ်ခါတလဲလဲလှူခိုင်းမှုဆိုတာမလွယ်ပါဘူး။ဒါကရံပုံငွေကောက်ခံတဲ့နီလန်းတစ်တခုပါ
။ဒီရံပုံငွေအလူပွဲမှာတော့ Dennis ပြည်သက်တွေကကွင်းလုံးပြစ်လာရောက်အားပေးခဲ့ကြပြီးတော့ယူရိန်းနိုင်ငံအတွက်လဲဒေါ်လာ5သိန်းကျော်ရံပုံငွေရရှိခဲ့ပါတယ်ခင်ဗျာ
။ယူကရိန်းကျူးကျော်စစ်အာဏာစိုက်မှုတွေရော့ကြမသွားအောင်လို့တင်နစ်အားကစားသမားတွေကစွမ်းဆောင်ပေးနေကြတဲ့အကြောင်းသတင်းဆောင်မှကိုရရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ကဘာကြီးမှာဥရုယာတီပြောင်းလဲဖောက်ပြန်တဲ့အတွက်ဒီနှစ်ညွေမှာတော့ပိုးပြီးတော့မှပြင်းထန်တဲ့အပူလိုက်နေနဲ့ရင်ဆိုင်နေကြရပါတယ်။ဒီလိုမျိုးပြင်းထန်လာတဲ့သဘာဝဘေးရန်တွေအတွက်ကဘာမျိုးပြတွေဟာအဆင်သင့်ရှိမနေခဲ့ပါဘူး။ဘဲအချက်တွေကမျိုးပြတွေကိုပိုးပြီးတော့မှပူနွေးစေပါတယ်လေ။မရေးတန်တာကျော်က VOA ရဲ့ပုံပြရုပ်သံအစီအစဉ်မှာတင်ပြထားတာကိုရှုစားနာဆင်ပါရှင
်။ဥရယာတိပြောင်းလဲဖောက်ပြန်မှုတွေကြောင့်ကဘာကြီးဟာဒီနှစ်တွေမှာပိုပြင်းထန်တဲ့အပူလိုက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီတော့ဒီပြင်းထန်တဲ့သဘာဝဘေးအနေအတွက်ကဘာမျိုးပြတွေအဆင်သင့်ရှိမနေခဲ့ပါဘူး။အဖိုးကြောင့်ထိခိုက်မှုများလို့အစ်စ်ပေါ်ထွက်လာတဲ့ကမ္ဘာဥရုယာစီဘေးအန္တရာယ်တွေဟာမြို့ပြဒေသတွေမှာဖြစ်များမယ်လို့ဥရုယာစီပြောင်းလဲမှုဆိုင်ရာအစိုးရများဆက်ဆက်လှုံ့ဆော်မှုအဖွဲ့ကပြောပါရည်။မြို့ပြရဲ့အခြေခံအဆောက်အုံကလွန်ခဲ့တဲ့အပူဒဏ်ကိုမထိန်းနိုင်တဲ့အပြင်ပိုပြီးတောင်ပြင်းထန်စေတာပါ။ကမ္ဘာလူဦးရေ90ရာခိုင်နှုန်းကျော်ဟာလူနေထူးထပ်တဲ့မြို့ပြတွေမှာပဲနေထိုင်ကြတာမို့အပူဒဏ်နဲ့ဆက်ဆက်တဲ့တည်ဆုံးမှုတွေ၊စီးပွားရေးအကျိုးဆက်တွေ၊အခြေခံအဆောက်အုံထိခိုက်မှုတွေပိုပြီးတော့ဖြစ်လာနိုင်ပါရည်။လွန်ခဲ့တဲ့အပူကမြို့ပြတွေကိုဘလို့ရိုက်ခတ်မှုဖြစ်စေပါလဲ
။မြို့ပြတွေကစင်ကြေဖုံးနေရာတွေနဲ့ပိုပူတတ်တာကြောင့်သူတို့ကိုအပူပြင်းမြို့ပြကျွန်းလို့နာမည်ပေးထားပါတယ်။များသောအားဖြင့်အဲ့ဒီမြို့ပြမျက်နှာစာတွေကိုလူတွေလှုပ်ထားတာလေ။အဲ့ဒီတော့အဲ့ဒါတွေကမှောင်နေနေရဲ့အပူကိုအများကြီးဆုပ်ယူထားတယ်။အဲ့ဒီလိုအပူဆုပ်ထားပြီးဘေးပတ်ဝန်းကျင်ကလေတို့ကိုအပူကူးစေတယ်။ဒီတော့မြို့ရဲ့အပူချိန်လဲပိုပူနွေးလာတာပေါ့
အဆောက်အုံတွေလမ်းတွေကျက်ညက်နေတာကြောင့်တစ်ပင်ပန်းမင်းနေပါပြီးတော့အရေးရဖို့လည်းနေစေတတ်ပါတယ်အပင်တွေကအမြစ်ကရေဆုပ်ယူပြီးဘေးဘက်လိုက်ကအပူနဲ့အငွေ့ပြန်အရွက်တွေကလည်းရင်ငွေ့ဖြစ်အဆိုးရက်ကိုပြန်ထုတ်လုပ်ပေးတာပါအဲ့လိုအခြေအနေတွေမှာအပူတန်းကိုရှောင်ရှားဖို့မြို့ပြနေထိုင်သူတွေဟာလက်စစ်သုံးဖွင့်ရတဲ့လေးပေးချက်တွေပန်ကားတွေကိုအားကိုးရပါတယ်
As our temperature rises
we အပူချိန်မြင့်လာတဲ့အလျောက်အိမ်ထဲမှာပိုနေတောင်လျှက်စစ်အားဆွဲတဲ့လေအေးပိစက်ကိုဖွင့်ထားပေါ့တစ်ဖက်ကလည်းဓာတ်အားပိဖို့မလုံလောက်ဘူးဆိုရင်ရိုက်ခတ်မှုကပိုပြင်းစေပါတယ
်ဓာတ်အားပိစက်ရုံကထုံနိုင်တဲ့လျှက်စစ်ပမာဏထက်ပိုသုံးဖို့လိုအပ်လာတဲ့အခါမနိုင်ဝင်မထမ်းနိုင်တော့ပဲဓာတ်အားပြတ်တောက်သွားပါတယ်
Over the years we are
လက်တွေကြလာတာနဲ့အများမျိုးပြဒေသကိုပြောင်းရွှေ့အခြေချသူတွေများလာတာတွေ့ရပြီးလျှက်စစ်ဓာတ်အားပေးစနစ်အတွက်လည်းဝန်ပိုပြီလာပါတယ
်အပူကမျိုးပြရဲ့အခြေခံအဆောက်အုံတွေပေါ်မှာနောက်ထပ်ရိုက်ခတ်မှုရှိပါတယ်အပူကအဆောက်အုံထဲမှာထည့်ဆောက်ထားတဲ့ပစ္စည်းမျိုးစုံကိုပွာလာစေပါတယ်ကျင်းနေသို့မဟုတ်ဒန်တက်ထုနဲ့ပြုလုပ်ထားတဲ့ဓာတ်ကြိုးတွေကအဆောက်အုံတွေတည်ယူပို့ဆောင်ရေးစနစ်တွေစီလျှက်စစ်ဓာတ်ကိုပို့လွှတ်ပေးပါတယ်ကြာဒီဥရောကြောင့်အပူရဲ့ဝင်းမများတဲ့ဓာတ်အားလိုက်ရဲ့ပေါင်းတော့ဓာတ်ကြိုးတွေရှေ့ပြီးတော့တွဲကြကုန်တာပါအဲ့ဒီပူပြီးတော့ဤကျနေတဲ့ဓာတ်ကြိုးတွေကတစ်ပင်တွေကားတွေလူတွေကိုထိမိနိုင်ပြီးတော့မီးလောင်တာတေဆုံးတာတွေဖြစ်စေပါတယ်အပူကကွန်ကရစ်ပေါ်မှာတက်ရောက်မှုရှိပါတယ
် What we really get
ကျွန်တော်တကယ်ဆိုရင်ဒီတာကအချိန်ခဏလေးအတွင်းမှာအပူကအများကြီးကိုပြောင်းလဲစေတာကိုပါအေးရကနေပြီးတော့ပူပြီးတော့ပူရကနေပြီးတော့ပြန်အေးဆိုတော့ကွန်ကရစ်လေဒီအပြောင်းလဲကိုမခံနိုင်တော့ပါဘူးသူကအရာပူထိန်းနိုင်တဲ့ပစ္စည်းဟာအပူရောအေးရောကိုထိန်းထားနိုင်တော့ပူဖို့ရောအေးဖို့ရောအချိန်လိုပါတယ်ဒီတော့မျက်နှာပြင်ကအတွင်းထက်ပူမြင်းများပူချိန်ကိုပြောင်းနိုင်လို့ရှိရင်အဲအကြောင်းတွေဖြစ်စေနိုင်ပါတယ်မျက်နှာပြင်ပွားတဲ့အခြေအနေကတစ်မျိုးအတွင်းသားပွားတဲ့အခြေအနေတစ်မျိုးဖြစ်ပြီးတော့ကွန်ကရစ်မှာအဲအကြောင်းတွေဖြစ်မြင်းများပျက်စီးစေနိုင်ပါတယ
်ကတ်တရလည်းအလားတူဖြစ်တတ်ပါတယ်
ကတ်ရကိုအပူပေးလိုက်ရင်အစီပါတဲ့အတွက်ပျော့သွားပြီးတော့တစ်ခုလုံးကပွာလာပါတယ်ပူသွားလို့လीဒါတော့ဘာဖြစ်လဲဆိုလို့ရှိရင်အားလုံးကပျော့သွားတော့ကြွတက်လာတော့အားလုံးနေရာတိုင်းကကြွလာတော့လုံးဝအဆင်မပြေတော့ဘူးဖြစ်သွားပါတယ
်ပြီးတော့တမနီရှိပါတယ် ဥမာနေရာအောက်မှာပူကျွတ်နေတဲ့ရွေးရှားတရားတွေမှာဆိုရင်တက်မနစ်ပြားနှစ်ခုထိတဲ့အဆက်ကပိုပွားလာပြီးတော့တစ်ခုနဲ့တစ်ခုတွန့်ကန်နေစေနိုင်ပါတယ်။ကြားမှာလှုပ်တာလှဲ့တာမရှိဘူးဆိုရင်တင်မောရီလာလို့တကားလန်ဖွင့်ရတဲ့အချိန်မှာတကားနှစ်ဖက်ညက်နေနိုင်တာပါ။လားလိုပဲယထာလန်တန်ချောင်းတွေပွာလာပြီးတော့ခွေးကောက်တာတွေဖြစ်စေနိုင်လို့ယထာမြင်မြင်မသွားနိုင်တာထိခိုက်မှုမဖြစ်အောင်ဆိုရင်ရက်ကိုယထာလိုက်ရတာတွေဖြစ်နိုင်ပါတယ်။ဥရုယာတိပြောင်းလဲမှုလျှော့ချရေးအတွက်ဖန်လောင်းရင်ဒန်းငွေထုတ်လုပ်မှုကိုရောနှဲအောင်အားပေးရုံမကမျိုးပြနေလူများအပူလွန်ကဲမှုခံနိုင်အောင်လို့သူတေတီတွေအကြံပြုထားတာရှိပါတယ
်။ If you have vegetation
တစ်ပင်ပြိုးပင်နေရှိရင် platform တွေကိုအရေးရစေပြီးလမ်းသွားလမ်းလာတွေအတွက်ပိုနေတာတဲ့ပတ်ဝန်းကျင်ဖန်တီးပေးနိုင်ပါတယ်
။အဆောက်အုံတွေမှာဖျော့တဲ့အရာပို့ပြီးတော့အယောင်ပြန်စေတဲ့ပစ္စည်းတွေလဲထည့်သုံးခြင်းအပြင်အပူချိန်ကိုရှော့ချပြီးတော့စွမ်းအင်ခြွေတာရာလည်းရောက်စေပါတယ်။စွမ်းအင်လိုအပ်မှုအတွက်ဖြည့်ရှင်းနိုင်တဲ့နည်းတွေလည်းရှိပါတယ်
။ Introducing renewables such as
ပြင်းပြန်းစွမ်းအင်အသုံးပြုစေတာဥပမာအမေရိကန်အနောက်တောင်ပိုင်းမှာနေအောင်ကြီးစွမ်းအင်မြောက်ပိုင်းမှာဆိုလေစွမ်းအင်သုံးတာမျိုးပါဒီလိုပြင်းပြန်းစွမ်းအင်တွေကိုလက်ရှိသုံးနေတဲ့နေရာတွေမှာထည့်ပြီးသုံးနိုင်ရင်အများကြီးကိုအထောက်အကူဖြစ်ပါမယ
်ကွန်ပျူတာနဲ့ထိန်းချုပ်အဖွင့်ပိတ်လုပ်တဲ့ database စနစ်နဲ့လဲစွမ်းအင်ပေးတဲ့စနစ်ကြီးရဲ့အစိပ်ပိုင်းကိုထိန်းချုပ်နိုင်ရင်ရာသီဥတုကိုလိုက်ပြီးတော့စွမ်းအင်ကိုလိုသလိုပေးဝေလို့ရနိုင်ပါတယ်ကမ္ဘာကာဗွန်ထုတ်လုပ်မှုကဥရုယာသီပြောင်းလဲမှုအတွက်မကျော်သင့်တဲ့အနေအထားကိုကျော်သွားလိုက်ပြီးမှမျိုးပြတွေအနေနဲ့အနာဂတ်မှာအပူလိုင်းတွေနဲ့အဆင်ပြေအောင်နေထိုင်သွားဖို့ပဲရှိတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ
်ဥရုယာသီပြောင်းလဲဖောက်ပြန်မှုတွေကြောင့်ကမ္ဘာကြီးဟာဒီနှစ်နွေမှာပို့ပြီးတော့မှပြင်းထန်တဲ့အပူလိုင်းတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းမယေးသန္တာကျော်က VOA ပုံပြရုပ်သံအစီအစဉ်မှာတင်ပြထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA American တရဲ့တနင်္ဂနွေနေ့ညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများအစီအစဉ်သတင်းတွေကသုတအစီအစဉ်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများတွေကိုနားဆင်ရှုစားရဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American တန်ရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုစက်တိုက်တင်ဆက်ပေးမှာပါမြမပြီမပေးစာများခန္ဓာသတင်းတွေကတုတကမ္ဘာတလွားထူးခြားစံပြသတင်းများမတိုင်ခင်မှာတော့အရင်ဆုံးကမ္ဘာမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာတော့ကိုပြေသွေးနိုင်တင်ဆက်ထားတာကစစ်ကောင်စီရဲ့တေတံပေးကွက်မြတ်မှုရဲ့ကြက်နောက်ဆက်တွဲအကျိုးသက်ရောက်မှုတွေကိုဆွေးနွေးတင်ပြထားတာဖြစ်ပါတယ်မတ်ရင်ချင်းနိုင်ကကူညီတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေစစ်ကောင်စီရဲ့တေတံပေးကွပ်မျက်မှုကြီးရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီတစ်ပတ်အတွင်းမှာတော့အားလုံးသိကြတဲ့အတိုင်းစစ်ကောင်စီကတေတံချမှတ်ထားခြင်းခံရတဲ့ကိုကျင်မီကိုစရာတော်ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုအငင်းပွားပွဲကွမျက်လိုက်တဲ့သတင်းတွေကမြန်မာနဲ့ကမ္ဘာမီဒီယာတွေမှာတွားမိုးနေရယူထားတာတွေ့ရပါတယ်။ဩဇာကြီးတဲ့သတင်းစာကြီးတွေဖြစ်ကြတဲ့အမေရိကန်အခြေစိုက် Washington Post, The New York Times, Britain က The Guardian, ပြင်သစ်သတင်းဌာန Reuters, ဂျာမနီရဲ့ DW, ဂျပန်က Nikkei Asia, အိန္ဒိယက Time of India အပါအဝင်အရှိတောင်အခြားသတင်းစာကြီးတွေဖြစ်ကြတဲ့ The Straits Times, Bangkok Post သတင်းစာကြီးတွေကမ္ဘာရုပ်သံသတင်းဌာနကြီးတွေဖြစ်ကြတဲ့ BBC, CNN, Al Jazeera နဲ့ CNA တို့မှာ ဦးစားပေးသတင်းတွေဖြစ်ဖော်ပြကြတာတွေ့ရပါတယ်။အဲ့ဒီလိုဖော်ပြခဲ့တဲ့အထက်ကတချို့ကိုကောက်နှုတ်ဖော်ပြရရင်အယ်ဂျာဇီးယားသတင်းဌာနကစစ်ကောင်စီရဲ့လှုပ်ရဟာအာဆီယံကိုကြီးမားတဲ့အခက်အခဲတွေ့စေတယ်။ပြစ်တင်ချုပ်ချားရမယ့်ကိစ္စဖြစ်တယ်လို့အာဆီယံဥက္ကဋ္ဌကမ်ဘောဒီးယားရဲ့ပြောကြားချက်ကိုကိုးကားရေးသားပါတယ်။စင်ကာပူရုပ်သံ CNN ကလည်းအခုလိုကွပ်မျက်မှုဟာလွန်ခဲ့တဲ့နှစ်နည်းငယ်အတွင်းတပ်မတော်ရဲ့ထိန်းချုပ်မှုအောက်မှာပေါ်ပေါက်လာခဲ့တဲ့ဒီမိုကရေစီလိုလားသူများရဲ့ခေါင်းဆောင်မှုကိုတိတ်ဆိတ်သွားစေဖို့မြန်မာပြည်သူတွေကိုရောကဘာကိုပါသတင်းစကားပါလိုက်တာဖြစ်တယ်လို့မှတ်ချက်ပေးပါတယ်။ကဘာနာမည်ကြီးသတင်းစာဖြစ်တဲ့ New York Times သတင်းစာကတော့နာမည်ဆိုးနဲ့ကြော်ကြားတဲ့စစ်ကောင်စီရဲ့ကွပ်မျက်မှုဟာအနောက်တိုင်းကခေါင်းဆောင်တွေကိုဂရုမစိုက်ဘူးဆိုတာအချက်ပြလိုက်တာဖြစ်တယ်လို့မှတ်ချက်ပေးရေးသားပါတယ်။
ဒါအပြင်ကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ် Guterres ကလည်းစစ်ကောင်စီလုပ်ရက်ကိုပြင်းထန်စွာပြစ်တင်ရှုံချလိုက်ပြီးဒီလိုကွပ်မျက်မှုဟာအလွန်ဆိုးရွားတဲ့နောက်ထပ်အမှတ်လက္ခဏာတစ်ခုဖြစ်ပြီးမြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေဟာတည်ရဲရှင်ရေးတမျှအရေးကြီးနေပြီလို့ပြောကြားလိုက်ပါတယ်။လုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလိုလားသူ၄ဦးကိုတည်တံပေးကွပ်မျက်ခဲ့တာကိုပြင်းထန်စွာရှုံချတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးမတရားဖမ်းဆီးထားတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့တောင်းဆိုခဲ့တာတွေတွေ့ရပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်စီကိုအရေးယူဖို့ဗက်ဆောင်ကနေစဉ်းစားနေတယ်လို့ပြောကြားခဲ့ပါတယ်။ဆက်မှုဖွံ့ဖြိုးပြီးစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့ G7 နိုင်ငံသားဝင်ကြီးတွေရဲ့ထုတ်ပြန်ချက်မှလည်းလွတ်လပ်မျှတတဲ့တရားစီရင်မှုမဟုတ်ဘဲနှစ်ပေါင်း30ကျော်အတွင်းပထမဆုံးကွပ်မျက်တာကိုကြည်ရင်ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုဂရုမစိုက်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါ့ပြင်တရုတ်နိုင်ငံကတော့မြန်မာဒီမိုကရေစီရေလှုပ်ရှားသူ၄ဦးကြိုးပမ်းတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိပေမဲ့တရုတ်နိုင်ငံကြာရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျောင်းလီချင်းကတော့သူတို့အနေနဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးရာကိစ္စတွေကိုဝင်ပြီးမဆွတ်ဖက်ဘူးဆိုတဲ့မူအတိုင်းပဲရပ်တည်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။ပြည်တွင်းရေးကိုဝင်မဆွတ်ဘူးလို့ပြောပေမဲ့ဇူလိုင်29ရက်နေ့ကပြုလုပ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာတော့အဖွဲ့ဝင်15နိုင်ငံအားလုံးဤသူတရုတ်နိုင်ငံရောမြန်မာစစ်ကောင်စီနဲ့အနီးစပ်ဆုံးဖြစ်နေတဲ့ရုရှားနိုင်ငံကပါဒီလိုကြိုးပမ်းကွပ်မျက်မှုကိုစန့်ကျင်ရှုတ်ချကြောင်းတခဲနဲ့သဘောတူကြေညာချက်ထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်မြန်မာစစ်ကောင်စီဟာပြည်သူကရွေးချယ်တင်မြှောက်ထားတဲ့တရားဝင်အစိုးရမဟုတ်ဘူးဒါကြောင့်စစ်ကောင်စီအနေနဲ့အခုလိုတေတံပေးကွပ်မျက်ခွင့်ရှိသလားဥပဒေကြောင်းအရတရားဝင်ရလားဆိုတာမေးခွန်းထုတ်เสียဖြစ်ပါတယ်ဒါကြောင့်လဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကတရားမဝင်စစ်အစိုးရရဲ့တရားမဝင်တရားရုံးကချက်မှတ်ထားတဲ့ဒီသေးတံတွေဟာမြန်မာပြည်သူတွေကြားအကြောက်တရားတွေတိုးပွားလာအောင်လုပ်ဖို့ရုပ်မာတဲ့ကြိုးပမ်းမှုဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်
နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်မှာ2021 February 1ရက်စစ်တပ်အာဏာသိမ်းချိန်ကနေ2022 July 28ရက်နေ့အထိစစ်ကောင်စီရဲ့တပ်ဖြတ်ခံရသူ2133ဦးဖမ်းဆီးထိန်းသိမ်းခြင်းခံရသူနိုင်ငံရေးအကျဉ်းသား11,000ကျော်ရှိပြီးအဲ့ဒီထဲက1,300ကျော်ဟာထောင်ဒဏ်တွေချမှတ်ထားတယ်။တေဒဏ်အနေနဲ့တော့နိုင်ငံရေးအကျဉ်းသား86ဦးကိုတေဒဏ်ပြစ်ဒဏ်ချမှတ်ထားတယ်။42ဦးကိုလည်းမျက်ကွယ်မှာတေဒဏ်ချမှတ်ထားတဲ့အတွက်တေဒဏ်ပေးခံရတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း118ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒါအပြင် AAPP ရဲ့ကြေညာချက်မှာအခုတေဒဏ်ပေးကွပ်မျက်ခံရသူ4ဦးဟာအကျဉ်းတော်လက်ဆွဲဥပဒေအခန်း8ပုံမှန်14အပိုက်660ပါထောင်ချင်းတကားပေါက်အပြင်သို့တဲဆောင်သွားပြီးနောက်ထိုနေရာတွင်ဆွေမျိုးများသို့မဟုတ်မိษွေများထံပေးအပ်ရမည်ဆိုတဲ့ပြဋ္ဌာန်းချက်နဲ့အပိုက်139ခုမှာပြဋ္ဌာန်းထားတဲ့တေဒံပေးခံရသူရဲ့ရုပ်အလောင်းကိုအထူးအကြောင်းတစုံတရာကြောင့်ပြန်လည်မပေးအပ်ခဲ့လျင်မြုပ်နှံသောတင်းကြိုင်းညီနေရာများတွင်တေဆုံးသူအမည်နေရက်လိပ်စာနှင့်တေဆုံးတဲ့နေရက်တို့ကိုမှတ်သားထားရှိရမည်ဆိုတဲ့အခွင့်အရေးတွေကိုမရရှိကြပါဘူးဒီလိုအခွင့်အရေးတွေမဆိုထားနဲ့ကြိုးပေးတဲ့နေ့ရဲ့အချိန်အတိအကျကိုပင်မိသားစုဝင်တွေမသိကြရပါဘူ
းဒါကြောင့်လေနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်းရေးမှူးဦးဘိုကြည်ကဒါလူသားမှုကျူးလွန်တာပဲသူတို့ကတရားဝင်ရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရမဟုတ်ဘူးသူတို့မှဒါမျိုးလုပ်ခွင့်မရှိဘူး အခုလိုလူသားအလောင်းဖျောက်တဲ့လောက်ရဟာတရေဘောကြောင့်သူတို့ရဲ့လောက်ရတာဖြစ်ပြီးအကြီးမားဆုံးရာဇဝမှုကိုကျူးလွန်လိုက်တာဖြစ်တယ်လို့မှတ်ချက်ပြုပြောကြားခဲ့တာဖြစ်ပါတယ်။အခုလိုစစ်ကောင်စီရဲ့တည်ထောင်ပြီးကိုမြက်လိုက်တဲ့လောက်ရဟာအာဆီယံအပါအဝင်နိုင်ငံတချို့ရဲ့မြန်မာနိုင်ငံပုံမှန်အခြေအနေပြန်ရောက်ဖို့ကြိုးပမ်းအားထုတ်ရေးဟာမဖြစ်နိုင်တော့တဲ့အနေအထားကိုရောက်သွားစေတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ဆိုတာစစ်ကောင်စီလက်အောက်မှာဖြစ်တန်ကြီးမရှိသလောက်ဖြစ်သွားနိုင်တယ်။လက်ရှိစစ်ကောင်စီခေါင်းဆောင်တွေကိုနိုင်ငံရေးဆွေးနွေးဘက်အဖြစ်သဘောထားဖို့တဲ့ရာဇဝမှုကျူးလွန်သူများအဖြစ်ပုံဖော်သတ်မှတ်မှုပိုတွင်ကျလာနိုင်တယ်။စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းဖြစ်တဲ့စွမ်းရင်ကဏ္ဍကိုပိတ်ဆို့အေးအေးယူရေးကြဲကြဲပြန့်ပြန့်ဖြစ်လာနိုင်စရာရှိတယ်။တရားဥပဒေစိုးမိုးရေးပုံမူကင်းမဲ့လာစရာရှိတယ်လို့ ISB မြန်မာရဲ့ကနေဦးသုံးသပ်ချက်17မှာဖော်ပြထားတာကိုတွေ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကိုကျင်မီကိုဇေယျတော်တို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုတေတံစီရင်ကွပ်မျက်လိုက်တာဟာမြမနိုင်ငံရေးပေါ်နိုင်ငံတွင်းမှာရောနိုင်ငံတကာမှာပါကြီးမားတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာစီမှာကတော့တေချာလှကြောင်းပါခင်ဗျာ
စစ်ကောင်စီရဲ့တေတံပေးကွပ်မျက်မှုရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေအကြောင်းမဲရင်ချင်းနိုင်ငံကကူညီတင်ဆက်ပေးထားတဲ့ကိုပြေသွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီထူးခြားစံပြသတင်းများနဲ့သတင်းတွေကတုတအစီအစဉ်မတိုင်ခင်မှာတော့ VOA မြန်မာပိုင်းကသောရရှင်နေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမဲရင်သနာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများခန်းနာနားဆင်ကြရအောင်ပါရှင်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကွန်မင်းအောင်ဆိုတဲ့တော်ရရှင်ကတော့တိုင်းသားနာမည်ဖြစ်ပါလေ။ဒီမှာအတန်ထွက်မှတ်မှန်ခွင့်လွှတ်ပေးပါနော်။ဒီတော်ရရှင်က VOE ကိုအစဉ်မြဲအားပေးနေပါလေတဲ့။အရင်အကောင့်ပြတ်သွားလို့အခုအကောင့်တင်နေအားပေးပါလေဆိုတော့ရေးလာပါလေ။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါလေ။ကိုမျိုးဆိုတဲ့တော်ရရှင်ကတော့မဲတန်တော်ကျော်နဲ့ VOE ကမိတ်ဆွေများကျမ်းမာပါစေတဲ့။ဟုတ်ကဲ့။နေကောင်းကျမ်းမာပါလေ။ကျေးဇူးတင်ပါလေရှင်။သူက VOE ကထုတ်လွှင့်တဲ့ကမ္ဘာသတင်းတွေနားထောင်ရတာဘုဟုသုတအများကြီးရပါလေ။မြန်မာပြည်ကြီးလည်းအေးချမ်းပြီးတော့အဆင်ပြေချင်ပါပြီ။ဖြစ်ရင်မိတ်ဆွေအားလုံးကိုအားပေးလျက်ပါဗျာတဲ့ကျေးဇူးတင်ပါတယ်ကိုမျိုးကြီးဘေးကင်းကျမ်းပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါရနော်ဖြစ်ရင်အစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးနေပါဦးဖြစ်ရင်အစီအစဉ်တွေကိုအမြဲအားပေးလျက်ပါဆိုပြီးတော့ချင်းတော်တိုင်းကတော်ရချင်းကတော့နာမည်မဖော်ပြပါနဲ့တဲ့
ဖြစ်ရင်မနေ့ညနေနေ့တိုင်းသတင်းတွေနားထောင်နေပါတဲ့အကြိုက်ဆုံးကတော့ဦးအောင်ခင်ရဲ့မြမကြီး30ချက်တွေပဲဖြစ်ပါတယ်အင်တာနက်လိုင်းမရတော့ရေဒီယိုကလေးပဲအားကိုးနေရတယ်ဒါမှနေတိုင်းသတင်းတူးသတင်းမှရဖို့မပြတ်ပါလေ။ဒါပေမဲ့လည်းတက်ခဲလဲတည်ယူလို့မရတာကလည်းခက်ခဲတစ်ခုပါ။ VOA ကိုပေးစာကန်တာကနေရေးဖို့မသိလို့ Messenger ကနေရေးလို့ရတယ်လို့ကြားလို့ရေးလိုက်ပါလေ။ VOA ဝိုင်းတော်သားများစိတ်ကြည်လင်ဝမ်းမြောက်စွာနဲ့အစီအမပြတ်သတင်းများတင်ဆက်နိုင်ကြပါစေ။
ဟုတ်ကဲ့ပါဒီသောရရှင်ကဒီမှာရည်စရာလေးတစ်ခုပြောချင်လို့ပါစိတ်မဆိုးပါနဲ့နော်ဒီသောရရှင်က VOE ပေးစာများအစီအစဉ်ကိုစာရေးချင်တာဘယ်လိုရေးလာလဲဆိုတော့ VOE ကိုတဲ့ပေးစာကန်းစာကဏ္ဍကနေပြီးတော့ရေးဖို့မသိလို့ message ကနေရေးပို့ရမလားဆိုပြီးတော့သူကမေးလာတာပါဟုတ်ကဲ့ကျွန်မအိမ်မှာသဘောချမိပါတယ်ပေးစာကန်းစာကဏ္ဍဆိုလို့ပါရှင်ပေးစာကန်းစာဆိုပြီးတော့လည်းဒီအသုံးနှုန်းလေးရရှိတော့ဘာမှပြီးမှာအေးဟာလေးကိုသူဆွဲပြီးတော့များရေးလိုက်မိတယ်လို့ထင်မိပါရဲ့နော်အစီအစဉ်နာမည်တော့အလုံးသိကြမယ်ထင်ပါရဲ့မြန်မာပြည်ကပေးစာများဖြစ်ပါရဲ့နော်မာဝိဖြစ်ကျမအိမ်မှာဒီသောရရှင်ကိုစာပြန်ပေးလိုက်ပါရဲ့ဒီနေရာကနေပြီးတော့ရေးလို့ရတယ်ဆိုတာလေအခုစာရောက်လာတယ်အဲကြောင့်မလို့အီးမေးလ်နဲ့လည်းရေးလို့ရပါတယ်လို့ဒါပေမဲ့မြန်မာပြည်က Facebook အသုံးများတော့ခုနသောရရှင်ကိုပြောသလိုပဲ Messenger ကနေပြီးတော့ရေးကြဖို့ကျမ Facebook အသုံးပြုတဲ့သူတွေကိုပြောတာဖြစ်ပါရဲ့လွယ်ကူလို့ပါအခုလည်းစာရောက်တယ်ဆိုတာသိအောင်လို့ကျမတေချာစာပြန်ပေးလိုက်ပါတယ်မြန်မာပြည်ကပေးစာများအစီအစဉ်မှာလည်းဖော်ပြပေးပါမယ်လို့ပြောထားတဲ့အတိုင်းပဲကျွန်မအခုဖော်ပြလိုက်ပါရနော်။စာထပ်ပြီးတော့ရေးပါအောင်ရှင်။အန်ရယ်ကင်းပြီးတော့ကျမ်းမာပါစေနော်။
မနက်ရမနေ့စဉ်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေ့စဉ်ကျင်းလည်ရာဘဝမှာကြေကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်းထင်မြင်ယူဆချက်ကိုရေးလာစားတွေကိုလည်းကျမတို့လက်ခံရရှိပါတယ်။အဲ့ဒီထက်ကစာတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ view ကိုစာရေးတာဒါပါနဲ့ဆိုနှစ်ခါရှိပါပြီ။ဆိုတော့ရွှေညောင်သားလေးကတော့သူ့ရဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့အခြေအနေကိုဝေမျှပြီးတော့ရေးလာပါတယ်။
ခုမြန်မာပြည်မှာအငှက်ဘေးကြုံနေရတဲ့နေရာတွေဆိုစစ်ဘေးရှောင်နေရာတွေကများပါတယ်။ကျွန်တော်တို့ငယ်ငယ်ကအချိန်ကိုပြန်တရိယာမိပါတယ်။1982ဝင်းကျင်လောက်ကတော့ထင်မိပါတယ်။နေဝင်းစစ်အစိုးရကစံစဘာတွေနိုင်ငံခြားထုတ်ရောင်းလို့တနိုင်ငံလုံးထမင်းငှက်ခဲ့တာလေ။ကျွန်တော်အဖိုးဖွားတွေကလယ်သမားတွေပါ။လယ်ဧက85ဧကလောက်ပါတယ်။မနေ့စံပြုတ်ညဘက်ထမင်းစားခဲ့တယ်ဗျာ။ခုလဲကျွန်တော်အသက်62နှစ်ရှိပါပြီ။စစ်စွာလက်ထက်မှာတော့အချစ်ပါငတ်နေပြီဗျကျွန်တော်ဇနီးကရန်ကုန်မှာတမီးနဲ့ကျွန်တော်ကထိုင်းမှာသားသမီးတွေနဲ့ပါပြန်မရသွားမရထမင်းကတာရောအချစ်မိသားစုပါအငတ်ဘေးကြုံနေရပါပြီဦးနေဝင်းထက်အခုစစ်အာဏာသိမ်းခေါင်းဆောင်ကတာသွားပြီစာရှည်သွားရင်ခုနှစ်ပါ VOE အဖွဲ့သားတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ
ရင်ဖွင့်ကျင်တဲ့သောရရှင်ရဲ့စာရီကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။မောင်ကျော်ဆိုးဆိုတဲ့သောရရှင်ကတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တဦးပါတဲ့။သူက
ကျွန်တော်ကဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တယောက်ပါ။ VOE မှာရင်ဖွင့်ကျင်လို့ပါဗျာ။မွေးခဲ့တာကဇာတိမြန်မာပြည်။နေတာကဒုက္ခသည်စခန်း။ကျွန်တော်တို့ဒုက္ခသည်စခန်းထဲမှာတစ်သက်လုံးနေရတာမလား။မြန်မာပြည်မှာဘသူတက်လာတက်လာတာဝန်ယူမှုတာဝန်ခံမှုရှိရမှာလေ။ဘာကောမတောင်းအောင်မယူနိုင်ရင်အနာဂတ်မြန်မာပြည်ရဲ့အခြေအနေဟာပိုဆိုးလာမှာသိကြပါရယ်။ရွှေညာလေးနိုင်ငံတောင်းနေတာမဟုတ်ပါဘူးခင်ဗျာ။မိမိနေရက်ကိုတော့ပြန်ကျင်ကြောင်းပြောချင်ပါတယ်
။ဒီတော့ရှင်ကတခြားဘာမှတောင်းဆိုတာမဟုတ်ပါ။မိမိနေထိုင်ခဲ့တဲ့နေရက်ကိုပဲပြန်ကျင်တာဖြစ်ပါတယ်ဆိုတော့ရင်ဖွင့်ရေးသားလာပါရယ်။ကျိုင်းခန့်ဒေတာကန်တူဖြစ်ပါရယ်ဆိုတော့ရေးလာတဲ့တော့ရှင်ရင်ဖွင့်စာကိုလည်းဝေမျှပေးချင်ပါတယ်။သူနေတဲ့ရှမ်းပြည်တောင်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာပါရယ်။
ကျိုင်းခန်းဒေတာရက်ဆောက်မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်နေတဲ့ဖြစ်ရဆိုးတွေကိုမြက်ကန်းနေသူတွေဒီထက်ဆိုးလာမယ့်အခြေအနေတွေဖြစ်လာဖို့စောင့်နေတယ်လို့ပဲဖြစ်နေမှာပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့လို့ပြောခွင့်ရရင်ပြောပြလိုက်ပါ။လူငယ်တွေလူကြီးတွေပိုပိုစန့်ကျင်ပြီးစန့်ကျင်ဘက်ဖြစ်လာတဲ့အပေါ်ဘာမှတုံ့ပြန်မနေပါနဲ့လို့သူပြောသလိုချမှတ်ထားတဲ့စီမင်းစည်းကမ်းဥပဒေတွေကိုသူ့လက်အောက်ကလူတွေကိုယ်တိုင်ကချိုးဖောက်နေတဲ့အပေါ်အမြင့်ပြက်အောင်လိုင်းမလုံးတွေတော့မျက်စီမှိတ်ထားတဲ့၍တော့ကျွန်တော်တို့တွေကစန့်ကျင်တဲ့ဘက်ကိုပိုရောက်လာမှာဖြစ်ပါတယ်လို့ပြောပြပ
ါစစ်ကောင်စီကခန့်အပ်ထားတဲ့သူတွေသူတို့ဒေသမှာဘလို့ချင်းနေတွေနဲ့အုပ်ချုပ်နေကြတယ်ဆိုတဲ့အကြောင်းကိုဒီသောရရှင်ရင်ဖွင့်ပြီးတော့ရေးသားလာတာဖြစ်ပါတယ်မန္တလေးကသောရရှင်တယောက်ရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်အခုစောင်းဝင်းနေရေးအထူးကြက်တဲနေတဲ့ခင်မှာအွန်လိုင်းကနေပြီးတော့လိညာငွေယူတဲ့ဖြစ်ရက်တွေပို့တွေ့လာရပါတယ်ဆိုပြီးတော့ VOA သောရရှင်တွေကိုတတိပေးလာတာဖြစ်ပါတယ
်ကျွန်တော်ကဇော်ဇော်ပါမန္တလေးကပါအခုတလော Facebook မှာ online ချင်းငွေအတုလိန်တာတိတ်များနေပါတယ်သူတို့လိန်မုံတွေကတော့စာရွက်စာတန်းချင်းနဲ့ချင်းငွေပမာဏကိုကြည့်ပြီးဆင်ရငွေကိုလိန်တာပါတော်တော်များများမရှိဆင်းရဲသားတွေထိတာများပါတယ် VOA ကတဆင့်အသိပညာပေးစီလိုပါတယ်ဗျာနောက်တစ်ခုကတော့မလေးရှားကိုအောက်လန်းကလာတဲ့သူတွေနဲ့ပြန်တဲ့သူတွေမကြာခဏအဖမ်းဆီးခံရတာစိတ်မကောင်းစွာကြားနေရလို့ပါအခုထိုင်းနိုင်ငံကဆေးကြောက်ကိုတရားဝင်သတ်မှတ်လိုက်ပြီးမလေးရှားနိုင်ငံကဆေးကြောက်ကပြစ်ဒဏ်ကြီးပြီးလုံးဝနှိမ်နင်းနေတဲ့အတွက်ထိုင်းနဲ့မလေးရှားနယ်စပ်တစ်ချောင်းလုံခြုံရေးအထူးတွန်းမြင့်ချထားပါတယ်။အဲ့ဒါကိုမသိတဲ့ပွဲစားလူမောင်ခိုတွေစကားယုံမိလို့စတဲ့လိုက်ရတဲ့သူတွေအများကြီးတွေ့ရပါတယ်။သူတို့တွေစီးပွားရေးအဆင်မပြေကြတော့ပူထူပြီးအုံနောက်ကအမှန်အမှားဆင်ခြင်ဖို့တောင်းသတိမရကြတော့ပါဘူး။VOA ရေလေလိုင်းကနေတတိလေးပေးလိုက်ပါဗျာကျေးဇူးတင်ပါတယ
်ဒါကမန္တလေးမှာလိန်ညာပြီးတော့ဒီ online ကနေငွေတောင်းတဲ့ကိစ္စနောက်ပြီးတော့နိုင်ငံသားပြည်ပထွက်ပြီးတော့အလုပ်လုပ်ကြမယ်ဆိုရင်လေဒီမလေးရှားတို့ထိုင်းတို့သွားတဲ့သူတွေဘလို့အခြေအနေတွေကိုသိထားတယ်လဲဆိုတာကိုသူတတိပေးလာတာပါဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာနေရက်ချင်ပါတယ်နော်အားလုံးတွေအနေနဲ့ကင်းပြီးတော့ပုံမှုအဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်
ကျမတို့
ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုတဲ့ Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်နေရခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင်။
မရေတနာကျော်စီစဉ်တင်ဆက်ခဲ့တဲ့မြမပီကပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောရရှင်နေနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်ဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်မတိုင်ခင်မှာတော့သတင်းတွေကတုဒအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ကဘာပေါ်ကလူကုန်ကူးမှုတွေရဲ့အကြောင်းကိုတင်ဆက်ပေးထားတာပါ။ဒီကဘာတလွားမှာမြင်မာလာတဲ့ဒူးစရိုက်မှုတစ်ခုဖြစ်တဲ့လူကုန်ကူးမှုရဲ့အခြေအနေတွေနဲ့ပတ်သက်တဲ့ဗဟုသုတအချက်အလက်တွေကိုစူးစီးပြီးမညိုညိုလင်းကတင်ဆက်ပေးထားပါဗ
ျ The scale of this problem is vast. There are nearly 25 million people currently victims of trafficking. 25 million people. The United States is committed to fighting it.
ပြီးခဲ့တဲ့ရက်ပိုင်းတွေကပဲကမ္ဘာပေါ်ကနိုင်ငံတချို့ဟာလူကုန်ကူးမှုတိုက်ဖျက်ရေးပပျောက်ရေးဆောင်ရွက်မှုတွေမှာအလွန်အားနည်းတာတွေရှိတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဌာနကအစိုးရခန်းစာထုတ်ပြန်ပြောဆိုခဲ့တာပါလူကုန်ကူးမှုဆိုတာကကမ္ဘာပေါ်ကလူသားတွေကျူးလွန်ကြတဲ့ပြစ်မှုကြီးတွေထဲမှာအလွန်ဆိုးဝါးတဲ့ပြစ်မှုဖြစ်တယ်လို့လဲကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုံ့ဆော်နေကြတဲ့အဖွဲ့အစည်းတွေကပြောဆိုကြပါတယ်နှစ်စဉ်ကဘာမှာလူပေါင်း25တန်းကနေတန်း40လောက်အတွင်းဟာလူကုန်ကူးခံနေကြရပြီးအဲ့ဒီအထဲမှာအမျိုးသမီးတွေနဲ့ကလေးသူငယ်တွေကအများဆုံးပါဝင်တာကိုလည်းတွေ့ရပါတယ်။25တန်းဆိုတဲ့အရေအတွက်ကဩစတြေးလျနိုင်ငံတစ်ခုရဲ့လူဦးရေလောက်ရှိတာပါ။အဲ့ဒီလိုလူကုန်ကူးခံရသူတွေထဲမှာ3ယောက်မှ1ယောက်ဟာအသက်မပြည့်သူတွေဖြစ်ကြတာကြောင့်စက္ကန့်30တိုင်းလောက်မှာအသက်မပြည့်တဲ့ကလေးတစ်ယောက်ဟာလူကုန်ကူးခံနေရတယ်လို့လည်းဆိုပါတယ်။လူကုန်ကူးခံရမှုရဲ့သားကောင်ဖြစ်ကြတဲ့အဲ့ဒီကလေးငယ်တွေအများစုဟာမဲခေါင်ဒေသနဲ့အာဖရိကတိုက်ဒေသတချို့ကဖြစ်ကြပါတယ်။မဲခေါင်ဒေသဆိုရမှာမြန်မာနိုင်ငံကလည်းအစိပ်ပိုင်းတစ်ခုအနေနဲ့ပါဝင်နေတာပါ။ရောင်းစားကုန်ကူးခံထားရတဲ့အသက်မပြည့်သေးတဲ့ဒီကလေးငယ်တွေကမင်းကလေးငယ်တွေကိုနေမိုင်းဖျော်ဖြေရေးလုပ်ငန်းတွေမှာအသုံးပြုကြပြီးယောက်ျားလေးတွေကိုတော့အနည်းငယ်များတဲ့နေကြတဲ့အလုပ်တွေမှာအတင်းအဓမ္မခိုင်းစေကြတယ်လို့ကမ္ဘာအလုပ်သမားရေးရာအဖွဲ့ချုပ် ILO ကပြောထားပါတယ်။နိုင်ငံတကာလူကုန်ကူးမှုလှုပ်ဆောင်နေကြသူတွေရဲ့စီးပွားရေးလက်ပတ်မှုကလည်းတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ150ဝန်းကျင်ရှိတယ်လို့ပြောဆိုထားတာပါ။ကမ္ဘာမှာကျူးလွန်တဲ့ရာဇဝတ်မှုကြီးတွေထဲမှာကျူးလွန်မှုအများဆုံးဖြစ်တဲ့မူးယစ်ကုန်ကူးမှုပြီးရင်လူကုန်ကူးမှုဟာဒုတိယအများဆုံးဖြစ်လာတယ်လို့လည်းဆိုပါရစေ။
လူကုန်ကူးမှုကျူးလွန်သူတွေဟာသက်ဆိုင်ရာအဆိုးရွားတွေကိုလက်ပေးမှုတွေလုပ်ကြတာတွေလည်းရှိတာကြောင့်လူကုန်ကူးမှုတွေမှာတချို့အဆိုးရွားတွေကိုယ်တိုင်ပါဝင်ပတ်သက်ကျူးလွန်မှုတွေရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနကပြောဆိုထားတာပါကမ္ဘာသတင်းဌာနကြီးတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေကြတဲ့အဖွဲ့အစည်းတွေရဲ့အချက်အလက်ကိုလေ့လာပြီးကမ္ဘာမှာလူကုန်ကူးခံရမှုအများဆုံးနိုင်ငံတွေကဆီးရီးယားတရုတ်ပါကစ္စတန်ဘဲလာရုစ်ဗင်နီဇွဲလာအီရန်မြောက်ကိုရီးယားရုရှားအီရစ်ထရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ဒီလိုလူကုန်ကူးမှုတိုက်ဖျက်ရေးပပျောက်ရေးအတွက်သက်ဆိုင်တဲ့နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအဆင့်အလိုက်အမေရိကန်ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့အခါဒီနှစ်အတွက်ထုတ်ပြန်မှုမှာတော့ကမ္ဘာနိုင်ငံတွေက17နိုင်ငံဟာလူကုန်ကူးမှုပပျောက်ရေးအတွက်ဆောင်ရွက်ရမှာအလွန်အားနည်းမှုရှိတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပြီးတခြားပါဝင်တဲ့10နိုင်ငံကတော့အာဖဂန်နစ္စတန်၊တရုတ်၊ဂျူဘာ၊အီရစ်ထရီးယား၊မြောက်ကိုရီးယား၊အီရန်ရုရှား၊ကျောင်းဆူရန်၊ဆီးရီးယားနဲ့တာကမင်နစ္စတန်နိုင်ငံတွေဖြစ်ကြပါမယ
်။နိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေကိုစူးစီးပြီးဗဟုသုတရစေဖို့အမတ်ညိုညိုလင်းကစီစဉ်တင်ဆက်ပေးခဲ့တဲ့သတင်းတွေကသုတအစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးထားပါတယ်။ဒီသတင်းပတ်မှာတော့အန်ဂိုလာနိုင်ငံမှာအလေးချိန် 180 carat ရှိတဲ့ပန်းရောင်စိန်တုံးကြီးတစ်ထုံးကိုရှာတွေ့ခဲ့ပါတယ်။ RS ဆော်ဘွားများပြည်တော်စု UAE နိုင်ငံမှာတော့အိမ်မွေးခွေးကလေးတွေကိုဂျင်အားကစားခန့်မှမှာလေ့ကျင့်ပေးနေပါပြီ။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုစူးစီးပြီးတော့ကိုငင်းကျက်နဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ရှင
်။အန်ဂိုလာနိုင်ငံမှာအလေးချိန် 180 ကရက်ရှိတဲ့ပန်းရောင်စိန်နှုန်းကြီးတို့ကိုရှာတွေ့ခဲ့ပြီးဒါဟာနှစ်300အတွင်းတွေ့ရတဲ့အကြီးဆုံးစိန်နှုန်းဖြစ်တယ်လို့တူဖော်ရခဲ့တဲ့ကုမ္ပဏီကပြောပါရယ်လူလိုရိုးစ်လို့နာမည်ပေးထားတဲ့ဒီစိန်နှုန်းကိုလူလိုစိန်နှုန်းမှာတွေ့ခဲ့တာလို့ဩစတြေးလျအခြေစိုက်လူကာပါစိန်ကုမ္ပဏီကကြေညာပါရယ်လူလိုစိန်နှုန်းဟာမြေကမ်းဘေးနားမှာတွေ့ရတာဖြစ်ပြီးတော့အဲ့ဒီနေရာကပဲအလေးချိန် 404 ကရက်ရှိတဲ့အကြီးအောင်စိန်နှုန်းကြီးအပါအဝင်အန်ဂိုလာရဲ့အကြီးဆုံးစိန်တုံးတစ်ခုကိုတွေ့ခဲ့တာပါအခုပန်းရောင်စိန်တုံးကြီးဟာအကြီးဆုံးတွေ့တဲ့စိန်တွေထဲမှာနံပါတ်5နေရာမှာရှိပြီးတော့အလေးချိန်ကာရက်100ကျော်ရှိတဲ့စိန်28လုံးတွေ့ခဲ့တဲ့စိန်တွေလည်းဖြစ်ပါတယ်ဒီပန်းရောင်စိန်တုံးကြီးကိုတော့အန်ဂိုလာနိုင်ငံပိုင်ဆိုဒီယမ်ဈေးကွက်ရှာဖွေရေးကုမ္ပဏီကနိုင်ငံတကာမှာလေလံတင်ရောင်းချသွားမှာပါဒီပန်းရောင်စိန်တုံးကြီးကိုကြီးတယ်လို့ခေါ်နိုင်ပေမဲ့တခြားစိန်အကြီးအသက်ကားရက်1000ကျော်ရှိတဲ့စိန်တွေလည်းအများကြီးရှိပါသေးတယ်။1905ခုနှစ်ကတောင်အာဖရိကမှာတွေ့ရှိခဲ့တဲ့ကူလီယာနန်စိန်နှုန်းကြီးဟာကားရက်3100ကျော်ရှိပြီးတော့ဗြိတိန်ဘုရင်မကြီးရဲ့အဆောင်ရောင်ဖြစ်တဲ့ကျိုင်းတုတ်ချောင်းမှာတက်ဆင်ထားပါရဲ့ရှင
်။အရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံမှာအိမ်မွေးခွေးတွေကိုဂျင်အားကစားခန့်မှမှာလေ့ကျင့်ပေးနိုင်ပါပြီ။UAE နိုင်ငံဟာနွေရာသီမှာပူပြင်းလာတဲ့အတွက်ခွေးပိုင်ရှင်တွေအနေနဲ့သူတို့ရဲ့ခွေးတွေကိုကျန်းမာတန်ဆွမ်းစေဖို့အခန်းတွင်းမှာလေ့ကျင့်ခန်းလုပ်ပေးနိုင်မယ့်ဂျင်တစ်ခုကိုတည်ထောင်ဖို့အကြံရသွားတာလို့ Posh Pet Boutique and Spa တည်ထောင်သူမန်ဆွာဟမန်ဒီကပြောပါရယ်သူဂျင်ဟာအဘူဒါဘီမြို့မှာဖွင့်လှစ်ထားတာဖြစ်ပြီးတော့ခွေးတွေအတွက်တည်တံ့ဖန်တီးထားတာပါအပြေးလေ့ကျင့်ဆက်ပေါ်တက်တဲ့ခွေးတွေကိုဘေးကနေစပရင်ပါတဲ့ကြိုးနဲ့ခြိထားပြီးတော့သူတို့ကြိုက်တဲ့အချိန်နဲ့15မိနစ်ကြာပြေးစေတာပါ။နောက်အချိန်တွေမှာတော့တဖြည်းဖြည်းကြာချိန်တိုးသွားပြီးခွေးတွေရဲ့ကြွက်သားခန္ဓာရည်ပေါ်မူတည်ပြီးချိန်ညှိပေးသွားနိုင်ပါတယ်။သူ့ဂျင်လေးကိုခွေးတွေကခွေးပိုင်ရှင်တွေကပါနှစ်သက်သဘောကျတယ်လို့ဟမ်မန်ဒီကပြောပါတယ်ခင်ဗျာ
။ဖရစင်းပြည်မှာမျိုးတုံးပြောက်ကွယ်တဲ့အန်ဒီရဲ့ရှိတဲ့ချွေရောင်အမွေးနဲ့ချင်သေးပုံတာမရင်းစ်မြောက်မျိုးတွေကူးဖို့အတွက်အဝေးပြေးလက်မကိုဖျက်ပြီးတရားတစင်းတိစောက်ပေးထားပါတယ်။ဒီတရားကိုထာမရင်းစ်မြောက်တွေတာမကတခြားသတိဆန်တွေလည်းအသုံးပြုနေတာကိုစောင့်ကြည့်ကင်မရာတွေကနေတပ်ပုံရယူထားနိုင်ခဲ့ပါတယ်။ဒီထာမရင်းစ်မြောက်တွေကို2015ခုနှစ်မှာနိုင်ငံတကာသဘာဝထိန်းသိမ်းရေးအဖွဲ့ IUCN ကမျိုးတုံးပြောက်ကွယ်မဲ့အန္တရာယ်ရှိနေတယ်လို့သတ်မှတ်ခဲ့ပြီးအကောင့်100ကျော်လောက်ပဲကျန်တော့တယ်လို့ခန့်မှန်းထားတာပါ။အခုလိုတတ်မှတ်ကားွယ်ပေးပြီးတော့စကြက်ညီကျေပြန့်အောင်လှုပ်ဆောင်ပေးလိုက်တဲ့အတွက်အခုချိန်မှာတော့အကောင်2500လောက်ပြန်ဖြစ်လာပါပြီ။ပ
ရာဇီးလျနိုင်ငံကအရှိဆုံးဖြစ်တဲ့ဒီအဝေးပြေးလမ်းမကြီး BR101 ဟာဘေးမဲ့ပေးထားတဲ့တစ်တော်တွေကိုဖျက်ဆီးဖောက်လုထားတဲ့အတွက်အခုလိုတိရစ္ဆာန်လေးတွေဘေးကင်းကင်းသွားလာနိုင်ဖို့အဝေးပြေးလမ်းတစ်လျှောက်မြောက်လျှောက်လမ်း26ခုနဲ့တရားဆယ်စင်ကိုလည်းတိစောက်ထားပါတယ်ဒီထဲမှာတရား6စင်ကတစ်ပင်ထိပ်ဖျားခြင်းဆက်ဆက်ထားတဲ့ဖျက်ဆီးသွားလာနိုင်တဲ့လမ်းကြောင်းဖြစ်ပြီးတော့တရားတစ်စင်ကတော့တစ်ပင်ဆိုက်ထားတဲ့ကွန်ကရစ်တရားဖြစ်ပါတယ်ရှင်
American ပြည်တော်စု Florida ပြည်နယ် Key West မြို့မှာစာရေးဆရာ Ernest Hemingway နဲ့တူတဲ့လူတူပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဒီပွဲဟာနှစ်စဉ်ကျင်းပတဲ့ပွဲဖြစ်ပြီးတော့ Hon Uvale ဆိုသူ Florida ဒေသခံတဦးကိုဒီနှစ်မှာအတူဆုံးလူ Papa အဖြစ်သတ်မှတ်ခဲ့ပါတယ်။ Papa ဆိုတဲ့နာမည်ဟာ Hemingway ကိုရင်းနှီးတဲ့သူတွေခေါ်တဲ့နာမည်ဖြစ်ပါတယ်။မုတ်စိတ်အဖြူအနွေးတဲ့ဆွဲတာအဖြူဝတ်ဆင်ထားတဲ့ Uvale ဟာ Hemingway ရဲ့ဝါသနာတွေဖြစ်တဲ့ငါးမျှတာနဲ့စာရေးတဲ့ဝါသနာတွေလည်းတူပါတယ်သူဟာအသက်65နှစ်ရှိပြီဖြစ်ပြီးတော့တခြားပြိုင်ဘက်124ယောက်ကိုကျော်ဖြတ်ပြီးအနိုင်ရသွားတာပါဒီပြိုင်ပွဲကို Hemingway နဲ့တငယ်ချင်းတွေစားတောက်နေကြဖြစ်တဲ့ Sloppy Joe ဘားဆိုင်မှာကျင်းပခဲ့တာဖြစ်ပြီးတော့အဆင့်နှစ်ဆင့်ပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုငင်းကျန်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးခဲ့တဲ့ကဘာတလွားထူးထူးခြားခြားသတင်းတွေကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်တနင်္လာမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာမို့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကတစ်လှည့်ပြောပြပေးပါရှင်။
မြန်မာစစ်ကောင်စီကမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးကိုဒီကနေ့မနေ့ကနေပြည်တော်မှာကျင်းပခဲ့ပြီးနိုင်ငံတော်ရေးပေါ်အခြေအနေကြေညာထားတာကိုနောက်ထပ်6လသက်တမ်းတိုးလိုက်ကြောင်းယာယီသဗ္ဗဦးမြင့်စွေရဲ့လက်မှတ်နဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါစစ်ကောင်စီအနေနဲ့2022ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းယူခဲ့ပြီးတဲ့နောက်ဒုတိယချိန်မြောက်သက်တမ်းတိုးရလည်းဖြစ်ပါတယ်။ဒီစည်းဝေးကိုယာယီသဗ္ဗဦးမြင့်စွေပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်တပ်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယတပ်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးစိုးဝင်းနဲ့အစိုးရအဖွဲ့ဝန်ကြီးတွေအထူးဖိတ်ကြားထားတဲ့တပ်မတော်အရာရှိတွေတက်ရောက်ခဲ့တယ်လို့ဆိုပါတယ်။ဒုတိယတပ်မတော်ဦးဟန်နရီဘန်ဒီယူကတော့ကြမ်းမဲ့အကြောင်းစီဝေးဘွဲကိုမတက်ရောက်ခဲ့ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းယူခဲ့တဲ့တနည်းနဲ့6လအပြည့်နဲ့ဤခါမှာခင်ဗျာ6လအပြည့်အဖြစ်နဲ့တပ်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမနက်ဖြန်ဩဂုတ်လ10ရက်နေ့မနက်8နာရီမှာမြမအတန်ကမိန်ကွန်းပြောကြားမဲ့အကြောင်းနဲ့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သွားမဲ့အာရှခီးစဉ်ကိုဥက္ကဋ္ဌနန်စီပလိုစီကတင်းကွေတွေကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ကအာခံပြီးထိုင်ဝမ်ကိုဝင်းဝင်းကိုတော့ဖော်ပြမထားပါဘူး။ဒေသရင်းကမဟာမိတ်တွေနဲ့မိတ်ဆွေတွေပေါ်အမေရိကန်ကထားရှိတဲ့ဒီကိဝတ်တွေကခိုင်မာမရဲရန်ကြောင်းပြသဖို့အတွက်အာရှကိုတွားရောက်ပဲခီးအီမှာဒီမိုကရက်ပါတီအမတ်၅ယောက်အဖွဲ့ကိုသူဦးဆောင်သွားမှာဖြစ်တယ်လို့နန်စီပလိုစီကကြေညာချက်မှာပြောထားတာပါ။ရုရှားတို့တင်ပိုက်ထားတဲ့ခရိုင်းမီးယားဒေသမှာ Navy Day လို့ခေါ်တဲ့ရေတပ်မတော်နဲ့ကျင်းပဖို့ပြင်ဆင်နေချိန်မှာပဲယူကရိန်းတို့ဟာ drone ယာဉ်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူ9ဦးထိခိုက်ဒဏ်ရာရှိခဲ့ပြီးအခမ်းအနားကိုလည်းဖျက်သိမ်းလိုက်ရတယ်လို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးကပြောကြားပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကအဲ့ဒီဒေသမှာရုရှားရေတပ်ရဲ့ဗူဝါဒတွေကိုကျင့်သုံးမဲ့အကြောင်းသူစာတီးမြို့ Saint Petersburg မှာဒီကနေ့ကြေညာဖို့ရှိနေတဲ့အချိန်မှာပဲအခုလိုယူကရိန်းကတိုက်ခိုက်တဲ့ဆိုဆိုဆွဆွဲပြောဆိုမှုတွေထွက်ပေါ်လာခဲ့တာပါကမ္ဘာမြေပုံပေါ်ကနေယူကရိန်းကိုဖျက်ပစ်ဖို့ရုရှားက UN လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမှတ်ကြီးကပြောကြားလိုက်ပါတယ်ယူကရိန်းရှေ့ပိုင်းကဒွန်ဒက်စ်နဲ့လူဟန်စ်ဒေသနဲ့တောင်ပိုင်းကခါဆန်နဲ့ဇာပိုရီဇီးယားဒေသတွေမှာရုရှားနဲ့ပေါင်းလို့ကြောင်းပြသတဲ့လူလူစာတပ်ခါယူပွဲအထုတွေလုပ်ပြီးရုရှားနဲ့မရင်းဖက်တွင်းဖို့လှုပ်ဆောင်နေတာဖြစ်တယ်လို့လည်းလင်နာတောမတ်စ်ဂရစ်ဖစ်ကလုံခြုံရေးကောင်စီကိုပြောကြားလိုက်ပါတယ်
ဇူလိုင်လ31ရက်နေ့တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tino Clonier နဲ့ TM1 လို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစည်းအဝေးတွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကိုအစည်းအဝေးပြပြချင်းည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြကြပါသေးရှင်
This program has come to you from the Voice of America, Washington.